American ပြည်အောင်စုနဲ့ Ethiopia နိုင်ငံတို့ဟာကိစ္စရဲ့အများပြားမှာခိုင်ခိုင်မာမာလက်တွဲလှုပ်ဆောင်တဲ့မိတ်ဖက်နိုင်ငံတွေဖြစ်တယ်လို့ American သမ္မတ Barack Obama ကပြောကြားသွားပြီးသတင်းထုတ်တွေနဲ့အတိုက်ခံပါတီတွေကိုပို့ပြီးတော့လွတ်လွတ်လပ်လပ်လှုပ်ရှားခွင့်ပြုဖို့တော့ Ethiopia အစိုးရကိုတိုက်တွန်းသွားတာပါ Ethiopia ဝန်ကြီးချုပ် Haile Mariam Desalegn နဲ့တင်းနယ်လာနေမှာပူရဲကျင်းပါတဲ့သတင်းစာရှင်းလင်းပွဲမှာသမ္မတ Obama ကဧသီယိုးပီးယားရဲ့စီးပွားရေးဆိုင်ရာလုပ်ကိုင်မှုတွေနဲ့ပတ်သက်လို့ချီးကျူးပြောကြားသွားပြီးဧသီယိုးပီးယားအစိုးရဟာဆိုးရွားလာတဲ့ဆင်းရဲမွဲတေမှုတွင်းကြီးတွေကနေလူပေါင်းသန်းပေါင်းများစွာကိုကယ်တင်နိုင်ခဲ့တဲ့အပြင်ဆိုမာလီယာစစ်သွေးကြောအဖွဲ့ El Shabab တိုက်ခိုက်နေနေရမှာအရေးကြီးတဲ့အခန်းကဏ္ဍကနေပါဝင်တယ်လို့ပြောကြားသွားပါတယ်။ဧသီယိုးပီးယားဝန်ကြီးချုပ်နဲ့ပွင့်ပွင့်လင်းလင်းပြောဆိုဆွေးနွေးမှုတွေပြုလုပ်ခဲ့ပြီးသတင်းထုတ်တွေနဲ့အတိုက်ခံတွေရဲ့အတန်းဟာလက်ရှိအစိုးရရဲ့လုပ်ငန်းအစီအစဉ်တွေကိုအနှောက်ယှက်မဖြစ်စေဘဲနဲ့ပို့ပြီးတော့အကောင်အထောက်အကူဖြစ်စေမှာဖြစ်တယ်လို့ပြောခဲ့ကြောင်းသမ္မတ Obama ကဆိုပါတယ်။ Ethiopia ဝန်ကြီးချုပ် Desalegn ကလည်းသူ့နိုင်ငံဟာလူ့အခွင့်အရေးနဲ့နိုင်ငံအုပ်ချုပ်ရေးအပိုင်းမှာတိုးတက်အောင်လှုပ်ဆောင်ဖို့အလေးနဲ့ရှိပါတယ်။ Democracy စနစ်ထွန်းကားဖို့အလေးထားလှုပ်ဆောင်နေတာတကယ်ပါအပေါ်ယံမဟုတ်ပါဘူးလို့ပြောသွားပါတယ်။American သမ္မတ Barack Obama ဟာ Ethiopia နိုင်ငံကိုပထမအဦးဆုံးလာရောက်တဲ့လက်ရှိတာဝန်ထမ်းဆောင်နေတဲ့ American သမ္မတဖြစ်ပါရဲ့ရှင်။